ဂျေရုဆလင်မှာအမေရိကန်တန်ရုံးအစ်စ်ဖွင့်လှစ်တာကိုကန့်ကွက်တဲ့အနေနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားကဂါဇာဒေသမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေရှိခဲ့ပြီးတော့သူတို့တွေနဲ့အစ္စရေးရဲ့ကြားဖြစ်ပွားခဲ့တဲ့အတိဂယုံကြောင့်လူပေါင်း50ကျော်တိစုံပြီးလူ2000ကျော်လောက်ဒဏ်ရာရခဲ့ကြပါလေဆန္ဒပြတဲ့နေရာနဲ့ကီလိုမီတာ100လောက်ပဲဝေးတဲ့နေရာမှာတော့အမေရိကန်နဲ့အစ္စရေးအရာရှိတွေဟာအမေရိကန်တန်ရုံးအစ်စ်ဖွင့်ပွဲကိုကျင်းပနေကြတာပါတန်ယုံတစ်ဖွင့်တာကိုဆန္ဒပြသူပေါင်း4000ကျော်ရှိတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်အဓိကယုံတင်မှာတနက်နေ့ပစ်ခတ်မှုတွေမြေယိုဘုံတွေနဲ့ပစ်ခတ်မှုတွေကြောင့်တေဆုံးသူက52ဦးရှိတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရရှိတွေကဆိုကြပါတယ်တာဟာ2014ခုနှစ်ကစပြီးတော့အစ္စရေးနဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအပြေပြောက်အများဆုံးကျန်းဖက်မှုတွေဖြစ်ပါတယ်တေဆုံးသူရေအတွက်များလာတဲ့အမြအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ပြင်းထန်တဲ့ပြတိန်ပါဝင်တချို့နိုင်ငံတွေကအခုလိုသွေးထွက်တန်ယုံမှုတွေရပ်ဆိုင်းမှုအစ္စရေးကိုတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့အမေရိကန်ကတော့ဒီလိုပြောဆိုတာကိုလက်မခံဘဲအခုကြမ်းဖက်မှုတွေဟာဂါဇာဒေသကိုထိန်းချုပ်ထားတဲ့ဟားမတ်စ်စစ်သွေးကြောတွေအဖွဲ့ကလှုပ်ဆောင်တာလို့အပြစ်တင်ခဲ့ပါတယ်။ဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်တဲ့အကြောင်းအခုလိုတန်ယုံဖွင့်ပွဲအတွက်သမ္မတထရမ့်ကဗီဒီယိုသွင်းလာပေးပို့ခဲ့တယ်လို့သမ္မတအင်ပီရိုရဲ့ပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ရုရှားကလည်းဂျေရုဆလင်မြို့ဟာဂျူးခရစ်ယာန်နဲ့မွတ်စလင်အားလုံးအတွက်ဖြစ်ပြီးဒီကိစ္စဟာအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးကြိုးပမ်းမှုကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်